ရခိုင်ပြည်နယ်မှာအာခတ်တက်တော်အေးထိန်းချုပ်ထားတဲ့မြို့တွေကမြောက်ဦးမြို့ဘက်ကိုစစ်တပ်ကဘုံကျဲခဲ့လို့ကလေးငယ်တယောက်ပါဝင်6ယောက်သေဆုံးခဲ့ရပါတယ်။မြေပြင်တိုက်ပွဲတွေရှိမနေတဲ့နေရာတွေကိုစစ်တပ်ကအခုလိုဘုံကျဲနေတဲ့အတွက်ဒေသခံစိုးရိမ်နေရတာရန်ကုန်ကပြပလာတဲ့သတင်းကိုအခြေခံပြီးကိုစီသူပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေနဲ့အေးအေးအာခတ်တက်တော်အကြားတိုက်ပွဲတွေအတွင်းအေးအေးလက်ထဲအစောပိုင်းတွေကကြောက်ရွံ့ခဲ့တဲ့မြို့တွေကမြောက်ဦးမြို့ဘက်ကိုစစ်တပ်ကဒီနေ့ဘုံကျဲတိုက်ခတ်ခဲ့ပါတယ်။နဖတ်တိုက်ပွဲတွေမြေပြင်မှာမရှိပေမဲ့မြို့လယ်နေရာကိုလေကြောင်းကနေဘုံကျဲမှုအတွင်းကလင်းငယ်တယောက်အပါဝင်ရဲသားတွေတည်ဆုံးခဲ့တယ်လို့မြောက်ဦးမြို့ကံမြို့သမီးတယောက်ကအခုလိုပြောပြပါတယ
်။ဟုတ်ပါပါဒီအထူးကတော့မြောက်ဦးမှာကဒီနေ့နေ့လေတိုင်းလောက်ကပေါ့နော်7နာရီခွဲလောက်ကဖြစ်နေအဲ့မှာလေနဲ့လာပြီးတော့ပြစ်သွားတာပေါ့နော်အထူးကတော့မြောက်ဦးမြို့လေကောင်ဖြစ်တယ်လို့ပြောလို့ရမယ်။ညာနဝရဲဟိုတယ်ပြီးလို့ရှိရင်မြောက်ဦးဟိုတယ်ရှိတဲ့ဒီလမ်းမှာပေါ့နော်အဲ့ဆိုလို့ရှိရင်မအူးမျိုးရဲ့မျိုးအလေးလို့ပြောလို့ရတယ်အဲ့ဒီမှာကြာရဲ့ဘုံကတော့နှလုံးချေးသွားတာဒီလိုရှိရင်ဒီဆန်ရသွားတာကတော့သူ့အရေးအတွက်တော့ညီမတို့မတရားဘူးသိခွန်းသွားတာကြာလို့ရှိရင်ကလေးတယောက်ပါဝင်6ယောက်ချေးသွားတယ်ပေါ့ဒီချက်ဆိုရင်ဒီအမျိုးသမီးတယောက်ကိုတော့အရေးပေါ်ကိုချေးရုံပို့လိုက်ရတဲ့အနေအထားလို့ရှိတယ်ပေါ့
ရခိုင်ပြည်နယ်မှာ2023ခုနှစ်နိုဝင်ဘာလ13ရက်နေ့မှာစစ်ကောင်စီနဲ့အေးအေးအကြတကြောပြန်ဖြစ်နေတဲ့တိုက်ပွဲတွေဟာဒီကနေ့ထိပြင်းထန်နေဆဲဖြစ်ပါတယ်တရှိမှာတော့အေးဘက်ကရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရံပြဲမြို့နယ်တို့ကိုသိမ်းပိုက်ထားပါတယ်။အေးသိမ်းပိုက်ထားတဲ့မြို့နယ်တွေမှာနှစ်ဖက်တိုက်ပွဲမရှိပေမဲ့စစ်တပ်ကမကြာခဏဆိုသလိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရက်သားတွေထိခိုက်သေဆုံးနေပါတယ်။မကြာခင်ရပိုင်းကလည်းဂွားမြို့နယ်ကျင်းတလီမြို့မှာစစ်တပ်ကလေကြောင်းကနေဘုံကျဲခဲ့တာကြောင့်အရက်သား၂ဦးသေဆုံးပြီးတော့၇ဦးထပ်မနေတမ်းရရှိခဲ့ပါတယ်။အခုလိုအေးထိန်းချုပ်ထားတဲ့မြို့တွေကအရက်သားတွေရှိတဲ့နေရာတွေအပေါ်စစ်တပ်ကတိုက်ခိုက်နေတာကြောင့်ရခိုင်ဒေသခံပြည်သူတွေဟာနေစံနဲ့မြအသက်အန္တရာယ်ဆိုးရိမ်နေကြတာကိုလည်းမြောက်ဦးမှာနေတဲ့မျိုးသမီးကပြောပြပါလေ။အ
ာဆိုးရိမ်မှုကတော့အများကြီးရှိပါတယ်။ဘယ်လိုမျိုးဆိုးရိမ်လဲဆိုတော့အခုကဖြစ်ကောက်ပြကကြာလို့ရှိရင်ဒီအေးထိန်းချုပ်ထားတဲ့ဒေသတွေဆိုလို့ရှိရင်နေအချိန်ရရှင်အဲ့လိုအချိန်မရှိဘူးသူတို့ကလာခြင်းတဲ့အချိန်လာပြီးတော့ပြစ်ရှင်တဲ့အချိန်ကိုပြစ်တယ်။သူတို့စိတ်မက်တွေကတော့ပင်နေရာကိုပိတ်မက်ထားလည်းမသိဘူး။ဒါမဲ့ဒေသခံတွေရှိတဲ့နေရာတွေကိုလည်းအများကြီးကြားတယ်ကျင်းမရှိတဲ့ဒေသခံတွေကအများကြီးသိဆုံးမှုရှိတယ်ဆိုတော့လေအကုန်လုံးကတော့ဒီလေကြောင်းနဲ့ပတ်သက်ပြီးတော့ဆိုရင်ဘုံကတော့အများကြီးရှိပါတယ်
။အခုလိုစစ်တပ်ဘက်ကရဲသားတွေကိုဥတီတိုက်ခိုက်နေတာလူနေအဆောက်အုံတွေစာတင်ကျောင်းတွေနဲ့သာသနိကအဆောက်အုံတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုမလုပ်ဖို့အာရခတ်တပ်တော်အေဘက်ကစစ်ကောင်စီကိုတောင်းဆိုခဲ့ပေမဲ့စစ်ကောင်စီဘက်ကလက်မခံခဲ့ကြောင်းလဲအေဘက်ကပြောဆိုထားတာရှိပါတယ်။လက်ရှိမှာတော့ရခိုင်တောင်ပိုင်းကတန်တွဲမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်တွေမှာစစ်ကောင်စီနဲ့အေးအကြနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲဖြစ်ပါတယ်။မောင်တော်မြို့နယ်မှာတော့ဒီရက်ပိုင်းမြို့ရင်းတိုက်ပွဲပိုပြင်းထန်နေပြီးတိုက်ပွဲတွေကြာပိတ်မိနေတဲ့ထောင်နဲ့ချီတဲ့အရက်သားတွေကိုတိုက်ပွဲကြားကနေကဲထုတ်ပြီးတော့ဘေးကင်းမဲ့နေရာကိုရွှေ့ပြောင်းပေးနေတယ်လို့လည်းအေးဘက်ကထုတ်ပြန်ထားပါတယ်ခင်ဗျ။